NLD အစိုးရလက်ထက်ပြန်ကြားရေးဝန်ကြီးဌာနကဦးစီးပြီးတော့ဒီဇင်ဘာလအတွင်းမှာကျင်းပမယ့်သမိုင်းဆိုင်ရာစာတမ်းဖတ်ပွဲအတွက်တင်သွင်းထားတဲ့နိုင်ငံရေးသုံးသပ်သူနှစ်ဦးရဲ့စာတမ်းတွေကိုသက်ဆိုင်ရာကပိတ်ပင်လိုက်ပါတယ်။ဒီမိုကရေစီအသွင်ကူးပြောင်းရေးကြိုးပမ်းနေတဲ့အစိုးရရဲ့ပုံရိပ်ကိုထိခိုက်စေချောင်းနဲ့အပြောင်းလဲကိုအထောက်အကူဖြစ်စေတဲ့အကျိုးရှိပြီးတော့လွတ်လပ်တဲ့စာတမ်းဖတ်ပွဲမျိုးရှိဖို့လိုအပ်တဲ့အကြောင်းကိုမြန်မာရေးသုံးသပ်သူတွေကတုံ့ပြန်ပြောကြားလိုက်ပါတယ်။မန်အင်ဂျင်နီယာအပြည့်စုံကိုပြောပြပေးပါမယ်ရှင်။
လက်ရှိပိတ်ပင်ခံရတဲ့စာတမ်းနှစ်ဆောင်ကတော့ဒေါက်တာရမျိုးသိန်းရေးသားတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအကျက်အတည်းစာတမ်းနဲ့စာရေးဆရာနောင်ကျော်ရေးသားတဲ့ငြိမ်းချမ်းရေးခီးနှစ်ကိုယ်ကောက်မဆောက်သောလမ်းများဖြစ်ပါတယ်။နိုဝင်ဘာလ15ရက်နေ့ရက်စွဲနဲ့ပြည်ကြားရေးဝန်ကြီးဌာနကသက်ဆိုင်သူတွေစီပေးပို့ခဲ့တဲ့စာရီတွေမှာတော့ဒီစာတမ်းတွေဟာလက်ရှိဆောင်ရွက်နေသောငြိမ်းချမ်းလုပ်ငန်းစဉ်များတွင်ပြဿနာရှိနိုင်သည်ဟုယူဆသောကြောင့်ဆိုင်းငံ့ထားရန်ကော်မတီဝင်များနှင့်တဘာပတိအဖွဲ့ဝင်များကဝန်းနေစွာဆုံးဖြတ်ခဲ့ကြောင်းဖော်ပြထားပါတယ်။ဒေါက်တာရံမျိုးသိန်းကတော့ပြန်ကြားရေးကပိတ်ပင်ခဲ့တဲ့သူတို့စာတမ်းတွေဟာစာတမ်းဖတ်ပွဲခေါင်းစဉ်နဲ့ကိုက်ညီတဲ့အပြင်တိုင်းပြည်အပြောင်းအလဲအတွက်အထောက်အကူဖြစ်စေကြောင်းအခုလို VOE ကပြောပါတယ
်။ကျွန်တော်တို့တိုင်းပြည်မှာရှိခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေဟာလည်းပဲတကယ်တော့ကျွန်တော်တို့နိုင်ငံရဲ့ခေတ်ပြိုင်သမိုင်းနဲ့ဆက်ဆက်နေတဲ့စာပေပဲလို့ကျွန်တော်ကတော့နားလည်တယ်။နောက်ပြီးတော့ဒီလိုပဲကျွန်တော်တို့ငြိမ်းချမ်းရေးဖြစ်စဉ်မှာချက်တန်းခဲ့ရတဲ့အတွေ့အကြုံတွေအသိအမြင်တွေအားလည်းပဲဒီခေတ်ပြိုင်သမိုင်းနဲ့ဆက်ဆက်နေတဲ့ဟိုစာပေတွေလည်းစာပေတွေပဲလို့ယူဆမယ်ဆိုရင်ယူဆလို့ရတယ်။အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်အမြင်အားဖြင့်တော့ဥပမာဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးရေးတာနောက်ပြီးတော့ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးရေးတာဟာစာတမ်းဖတ်ပွဲရဲ့ခေါင်းစဉ်နဲ့တော့ကိုက်ညီတယ်လို့ကျွန်တော်ကမြင်တယ်။လက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအဖွဲ့ကာလမှာကျွန်တော်တို့မျှော်လင့်တဲ့စာတမ်းဖတ်ပွဲပုံစံမျိုးတွေဖြစ်လာနိုင်တယ်လို့ယူဆတဲ့အတွက်ကြောင့်မလို့လေကျွန်တော်တို့ကဒီစာတမ်းကိုကျွန်တော်ကရေးသားပြီးတော့ပေးပို့ခဲ့တာဖြစ်တယ
်ဟုတ်ကဲ့အဲ့တော့ဒေါက်တာရံမျိုးသိန်းရဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေအကျက်တဲစာတမ်းနဲ့ပတ်သက်လို့မေးရမယ်ဆိုရင်တက်မတော်ရဲ့ယုံကြည်မှုကိုရမှဖွဲ့စည်းပုံကိုပြင်လို့ရမယ်ဆိုတာကိုသိလို့ NLD အစိုးရကနေပြီးတော့ဗောနော်သူတို့ဟိုအပြန်လှန်ပူးပေါင်းလှုပ်ဆောင်နေတယ်လို့နားလည်ပေးတင်တယ်မထင်ဘူးလားရှင
်ဖွဲ့စည်းပုံအခြေခံဥပဒေအကျက်တဲကိုငြိမ်းချမ်းရေးအကျက်တဲကိုဖြည့်ရှင်းနိုင်ဖို့မှာကျွန်တော်တို့အားလုံးပါဝင်ပြီးဆောင်ရွက်ဖို့လိုအပ်တယ်လို့မြင်တယ်အဲ့တော့အားလုံးပါဝင်ပြီးဆောင်ရွက်တယ်ဆိုတဲ့နေရာမှာလက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလာအခြားနိုင်ငံရေးပါတီတွေရောတိုင်းရင်းသားပါတီတွေရောတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရောအရက်ဖက်အဖွဲ့အစည်းတွေရောအားလုံးပါဝင်ပြီးတော့ခေါင်းချင်းရိုက်စင်စားပြီးတော့အဖြေရှာဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ်။ဥပမာအစိုးရနဲ့တပ်မတော်ကပဲနှိမ့်နှိုင်းသဘောတူညီမှုယူပြီးတော့ဆောင်ရွက်မယ်ဆိုရင်ကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲအတွက်ကိုဖြည်းဖြည်းရောက်ရောက်အထောက်အကူပြုနိုင်ဖို့အလားအလာနေတယ်လို့ကျွန်တော်ကမြင်တယ်။နောက်ပြီးတော့အဲ့ဒီလိုကျွန်တော်တို့စဉ်းစားချက်မှာကမ္ဘာ့ဟာအထူးခွင့်ရရထားတဲ့အဖွဲ့အစည်းပုံစံမျိုးဖြစ်ဖို့မတည်ဘူးလို့ကျွန်တော်ကမြင်တယ်။ဥပမာဖွဲ့စည်းပုံအခြေခံဥပဒေအကျက်တဲကိုဖြည့်ရှင်းတဲ့နေရာမှာနော်ကမ္ဘာ့ကသဘောတူမှဖြည့်ရှင်းနိုင်မှာဖြစ်တဲ့အတွက်ကြောင့်မလို့ဟလာအစိုးရရောအားလုံးရောကမ္ဘာ့ကိုအလိုလိုက်ပြီးတော့အကြိုက်ဆောင်နေရတယ်ကြိတ်ပေါင်းနေရတယ်ဆိုတဲ့ပုံစံမျိုးဖြစ်မယ်ဆိုရင်ကျွန်တော်တို့နိုင်ငံရဲ့သမိုင်းမှာတမရော်ရဲ့အခမ်းကဏ္ဍဟာလည်းပဲဟိုပြည်သူနဲ့ပို့ပြီးတော့ကင်းကွာတယ်လို့ဖြစ်သွားမယ်လို့ကျွန်တော်ကမြင်တယ
်အဲ့တော့အခုချိန်မှာဒီ NLD ရောတိုင်းရင်းသားတွေပါဖွဲ့စည်းပုံပြည်ရေးကသာတောင်းဆိုနေမယ်ဆိုရင်ငြိမ်းချမ်းရေးဖြစ်စဉ်ကရှေ့ကိုပေါ့လေဆက်ပြီးတော့ရွေးနိုင်မယ်လို့ထင်ပါလားရှင
်လက်ရှိကျွန်တော်တို့နိုင်ငံပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်ကိုရှေ့တိုးနိုင်ဖို့ဆိုရင်ကျွန်တော်တို့ဟာမဖြစ်မနေဖွဲ့စည်းပုံအခြေခံဥပဒေအကျက်တဲကိုလည်းတပြိုင်နက်ဖြည့်ရှင်းနိုင်မှုလိုအပ်တယ်လို့မြင်ပါတယ်။ငြိမ်းချမ်းရေးကိုအရင်လုပ်မယ်ဖွဲ့စည်းပုံအခြေခံဥပဒေအကျက်တဲကိုနောက်မှဖြည့်ရှင်းမယ်ဆိုတဲ့စဉ်းစားချက်ဟာလက်တွေ့မကျဘဲနဲ့စိတ်ကူးရင်ဆန်နဲ့စဉ်းစားချက်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်။ခေတ်ပြိုင်သမိုင်းဆိုင်ရာစာပေစာတမ်းဖတ်ပွဲအတွက်အခြားတင်သွင်းထားတဲ့စာတမ်းတွေထဲမှာအလားတူအပိတ်ခံရတာမျိုးရှိသလားဆိုတာကိုတော့ပြန်ကြားရေးဝန်ကြီးဌာနဘက်ကမထုတ်ပြန်သေးပါဘူး။ စာရန်အပိတ်ခံရတဲ့စာရေးဆရာနောင်ကျော်ကတော့အခုလိုပြန်ကြားရေးဌာနရဲ့လုပ်ရဟာပထမဆုံးကြိမ်တက်လာတဲ့အရက်သား NLD အစိုးရရဲ့ပုံရိပ်ကိုထိခိုက်စေကြောင်းသူ့ရဲ့ကိုပိုင် Facebook စာမျက်နှာမှာရေးသားထားပါတယ်ရှင်။